မေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒပြောင်းလဲတာမျိုးမရှိပဲမြန်မာစစ်ကောင်စီကိုဖိအားပေးဖို့တန်တမာရဲ့နှီးလန့်အားလုံးကိုအသုံးပြုနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူက VOA ကိုပြောပါတယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Kristen Brinker ပြည်ခဲ့တဲ့ Vietnam ကြီးစင်အတွင်းမြန်မာစစ်သက်ကရစ်တဲ့အခြေခံအရာရှိတဦးနဲ့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ် VOA ကမေးမြန်းရမှာနိုင်ငံခြားရေးဌာနတာဝန်ရှိသူကအခုလိုတုံ့ပြန်တာပါ။မြန်မာပြည်သူတွေကိုအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်တာသူတွေကိုလွှတ်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့မြန်မာလူမှုဆန္ဒအတိုင်းဒီမိုကရေစီပေါ်ဆောင်မှုအတွက်စစ်ကောင်စီကိုရှင်းရှင်းလင်းလင်းသတင်းစကားပေါ်ထားတယ်လို့လည်းအမေရိကန်နိုင်ငံရေးဌာနကပြောပါတယ်။ NUG အမျိုးသားညညရဲ့အစိုးရလူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့လူမျိုးရုံးတပ်ဖြတ်မှုအပါအဝင်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်အရာစုမှုတွေကျူးလွန်တဲ့အရာစုအသားတွေနဲ့လက်ဆွဲနှုတ်ဆက်တဲ့အစားထိရောက်တဲ့ဥပဒေရန်ညားတွေတုံးပြီးတော့မြန်မာစစ်ကောင်စီကိုဖိအားပေးဖို့ကိုပို့ပြီးတော့လိုလာတယ်လို့ VOA ကိုပြောပါတယ်။တစ်ဖက်မှာတွေ့ဆုံစကားပြောခြင်းအပြင်မူဝါဒပြောင်းနေဆိုတဲ့သတင်းစကားဖြစ်သွားနိုင်တာကိုလည်းသတိထားသင့်တယ်လို့တုံ့ပြန်ပါတယ်။တွေ့ဆုံဆွေးနွေးအဖြစ်ရှာဖို့အာဆီယံဘုံသဘောထား၅ချက်ချထားပေမဲ့၃နှစ်ကျော်ကြာလာတဲ့အထိအလုပ်မဖြစ်နိုင်ကြတာကိုလည်းဦးအောင်မျိုးမင်းကထောက်ပြပါဗျာ။